မြန်မာနိုင်ငံမှာစိတ်တုံးနေတဲ့လူခွင့်ကြီးကိုတောင်းဆိုဆန္ဒပြမှုတွေရန်ကုန်အပါဝင်မြို့တချို့မှာဒီကနေ့ဒီဇင်ဘာ9ရက်နေ့မှာပြုလုပ်ခဲ့ပါတယ်။ရန်ကုန်မန္တလေးစလင်းကြီးရင်းမပင်ကလေးရှိဖို့စတဲ့မြို့တွေမှာလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပြီးတော့မနေ့ကကြာရောက်မဲ့အပြည်ပြည်ဆိုင်ရာလူခွင့်ကြီးနေ့မှာအားလုံးတိတ်ဆိတ်စွာဆန္ဒပြဖို့ဆန္ဒပြသူတချို့ကလက်ကမ်းစာဆောင်တွေကိုကျဲခဲ့ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမြတ်မပြောပြပေးပါရှင်။
ရန်ကုန်မြို့မှာငင်းငင်းချမ်းချမ်းဆန္ဒပြသူတွေကိုစစ်ကားနဲ့အကျုံးဝင်တိုက်ဖမ်းဆီးမှုတွေစလင်းကြီးမြို့နယ်ဒုံတော်ရွာသား၁၁ယောက်ပြစ်ခတ်မိရှို့တပ်ဖြတ်ခံရမှုတွေလောလောလလပ်ဖြစ်ထားခြင်းရန်ကုန်မန္တလေးစလင်းကြီးရင်းမပင်ကလေးရွှေဘိုစတဲ့မြို့တွေမှာဒီကနေ့ချီတက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။စိတ်တုံးနေတဲ့လူအခွင့်ရေးတော်လန်ရေးနဲ့ပြန်သိမ့်ပိုက်ကြဆွဲစားသားတွေကိုဆန္ဒပြသူတချို့ကန့်ဆောင်ပြီးဆန္ဒပြခဲ့ကြသလိုနောက်ထပ်ဒီဇင်ဘာ10ရက်ကြာရောက်မဲ့အပြည်ပြည်ဆိုင်ရာလူခွင့်ရင်းနေကြရင်အစံတိတ်တပိတ်ဖောက်ချဖို့တိုက်တွန်းတဲ့စာတွေကိုလည်းကျဲပြီးတော့ paper strike လုပ်ခဲ့ကြပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်အရှိချမ်းနဲ့စလင်းကြီးမြို့နယ်မြောက်ဖက်ချမ်းကဒီကနေ့ညနေပိုင်းမှာရွာပေါင်းစုံတပိတ်ချီတက်ဆန္ဒပြခဲ့တယ်လို့တပိတ်ဥဆောင်ကော်မတီကိုလွမ်းသူကပြောပါတယ်။နောက်ထပ်ညီကချင်းတပိတ်အတွက်လည်းပြင်ဆင်ထားတယ်လို့ခုလိုပြောပါတယ်
။ဒီနေ့မှာဆိုမဲ့ကျွန်တော်တို့ဒူးသွေးတာမနေ့ပြန်silent site ရေးတဲ့တပိတ်အတွက်ကျွန်တော်တို့ပါပါမယ်ပြီးရင်လည်းပြန်ကဘာလုံးဆိုင်ရာလူခွေရင်းလေးဖြစ်တဲ့အတွက်ကျွန်တော်တို့တနင်္ဂနွေအတိုင်းတားနဲ့ကျွန်တော်တို့တပိတ်ကော့တစ်ခုကိုကျွန်တော်တို့တွက်ကြည့်နေပါတယ်စိတ်တုံးနေတဲ့လူခွေရင်းတော်လန်ရေးနဲ့သိမ့်ပိုက်ချဆိုရဲကျွန်တော်တို့ခေါင်းစဉ်နဲ့ကျွန်တော်တို့စာသားနဲ့တပိတ်ဖော်မှာဖြစ်ပါတယ
်မြန်မာနိုင်ငံမှာပျောက်ဆုံးနေတဲ့လူခွေရင်းပြန်လည်ရရှိဖို့အတွက်ပြည်သူအလုံးတောင်းဆိုကြဖို့လိုအပ်တယ်လို့သူကပြောပါတယ်ဆန္ဒပြသူတွေအပေါ်စစ်ကောင်စီတပ်တွေကအင်အားသုံးနှိမ့်နေတဲ့အတွက်လမ်းပေါ်ထွက်ဆန္ဒပြကြဖို့ခက်ခဲနေခြင်းငင်းသက်ချင်းတပိတ်လို့ရတာလို့လည်းခုလိုရှင်းပြပါတယ်
။ပြောရရင်တော့လူခွေကြီးအပေါ်လုံးဟာစိတ်တုံးနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့လူဦးတော်လိုက်အောင်ပေါ်တဲ့လူခွေကြီးကိုပြန်လဲတိတ်ပိုင်နိုင်မို့လူခွေကြီးပြန်လဲရရှိဖို့အဲဒါကြောင့်မို့ကျွန်တော်ဒီနေ့ဒီချိန်ဟာလမ်းမတွေထဲမှာကျွန်တော်တို့မျိုးပြကလူခွေကြီးကလမ်းမတွေထဲမှာဆက်ဖို့ဒီအင်တာခက်ခဲလာတွေ့ရတယ်။ပြီးရင်ကျွန်တော်တို့ကျေးလက်ဒေသကလည်းအဲလိုမျိုးပဲအကြောင်းမျိုးကြောင့်လူလူတပိတ်တွေဆင်နွှဲနိုင်မှုတွေအားနဲ့လာတဲ့အတွက်ကျွန်တော်တို့လူလူတရလုံးပါဝင်နိုင်တဲ့silence ပဲရေးတဲ့ချက်တွေကိုကျွန်တော်တို့ဆင်လို့ရကြည့်ဖြစ်ပါတယ်
။ဆီယနာတင်ထားတဲ့လက်ရှိအခြေအနေမှာလူအစုလိုက်အပြုံလိုက်ပြည်သူတွေဥပဒေနဲ့တတ်ခံရတာတွေရှိတယ်လို့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ဆိုတဲ့အခြေခံအခွင့်အရေးတွေလည်းမရှိဘူးလို့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့ကြီးကကိုဝင်းစော်ခိုင်ကလည်းပြောပါတယ်။ဒါကြောင့်လူအခွင့်အရေးတွေလုံးဝစိတ်တုံးနေတယ်ဆိုတာကိုမြန်မာနိုင်ငံတဝန်းလုံးကတိတ်ဆိတ်ငြိမ်သက်စွာနေပြီးတော့ကဘာကိုတည်အောင်လုပ်ဖို့လိုအပ်တာဖြစ်တယ်လို့သူကပြောပါတယ်။
လူတို့တက်ဆန်ဖို့ပုံစံမျိုးတွေဒီရေးချက်ဆက်ဆက်လူစုလိုက်ကြုံလိုက်ကြတော့ပြည်သူလူထုကဟောသက်ခံရတယ်။ဒီနေ့မှာဆန္ဒထုတ်ဖော်တယ်ဆန္ဒထုတ်ဖော်နေတဲ့အချိန်မှာတော့ကျွန်တော်ကားနဲ့ကရေးချက်ဆက်ဆက်ဒီလိုမျိုးတိုက်ပတ်တဲ့လုံရမျိုးတွေဒါဒီလိုမျိုးမျိုးမှာကျွန်တော်တို့တော့ဒါဟောဒီမြန်မာနိုင်ငံမှာရှိနေတဲ့ပြည်သူတော်လုံးကနေပြီးတော့မှစိတ်စိတ်ငြိမ်သက်စွာနဲ့နော်ဒီအခွင့်အရေးတွေကိုငါတို့မြန်မာနိုင်ငံနိုင်ငံသားတွေကလည်းကြားတဲ့နေလို့လူတွေဟာစိတ်စိတ်ငြိမ်သက်စွာနဲ့ကဘာကြီးကိုကျွန်တော်တို့အသိပေးပါဘူးလက်ဆောင်ရဲ့ကျွန်တော်တို့နိုင်ငံမှာအခြေခံလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ဆိုရဲအခြေခံအခွင့်အရေးလောက်ကိုကျွန်တော်တို့ဒီမှာကမရဘူးကြာဒီမှာရှိနေတဲ့ပြည်သူလူထုကြီးကဟိုကျွန်တော်မြန်မာနိုင်ငံနိုင်ငံသားကလူမဆန်နဲ့နော်ရက်ဆက်ကြုံမာမှုတွေကိုရင်ဆိုင်နေကြ
ရခိုင်ပြည်နယ်မှာလည်းအပြည်ပြည်ဆိုင်ရာလူခွင့်ရေးနေကြရင်လှုပ်ရှားမှုတွေလှုပ်သွားဖို့ရှိတယ်လို့မျိုးဆက်တဲ့အမျိုးသမီးအဖွဲ့ပြောခွင့်ရမတ်ခင်မြင့်စောကပြောပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေမရှိစေချင်တော့ဘူးလို့သူကအခုလိုပြောပါတယ်
။ကျွန်တော်တို့အဖွဲ့ကလုပ်ခဲ့တာကတော့ဒီမှာကမ်ပိန်းလုပ်ပြီးတော့ဒီတိကျက်ကမ်ပိန်းအကြီးကလုပ်သွားမယ်ပေါ့နော်။နောက်ပြီးတော့ဒီဟိုကြပြားရက်တာတော့အဲလူခွင့်နဲ့ပတ်သက်ပြီးတရှိဆိုတာတော့အဲ့လိုမျိုးလုပ်ဖို့လို့ရှိနေရှိ။အဓိကယူရက်ကတော့ဒီအဲညီရှင်နဲ့အစ်စင်းနဲ့နေရှင်တဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိချင်တော့ဘူး။အဲ့လိုပုံစံမျိုးအဓိကဟိုအော်မက်ဆေ့ချ်ရှင်တွေသဘောမျိုးနဲ့ဒီကလုံးပါပေါ့နော်
။နောက်ဆက်ဒီဇင်ဘာ10ရက်နေ့ကျရင်ရုံးမသွားဆိုင်မဖွင့်လမ်းပေါ်မထွက်အိမ်ပြန်မထွက်ကြပဲမနေ့ဆင်နိုင်ကနေညနေ၄နာရီအထိအစံတိတ်တပိတ်ပေါက်ကြဖို့ဆန္ဒပြပွဲစီစဉ်သူတွေကဆော်ဩထားပါတယ်။အနေရအဝတ်အစားတွေဝတ်ဆင်ပြီးတော့စစ်အောင်နာရှင်တော်လန်နဲ့အထိတ်အမှတ်လက်300ထောင်ဓာတ်ပုံရပြီးတော့လူမှုကွန်ရက်ပေါ်မှာမျှဝေကြဖို့လည်းတိုက်တွန်းထားကြပါတယ်
။မက်ဆီမီယမ်မွန်ပြောပြပေးခဲ့တာပါရှင်။